ုဆက်ပြီးအင်္ဂါညဆွေးနွေးခန်းကိုနားဆင်ရပါမယ်။ရခိုင်ပြည်ဘက်မှာတနက်တန်တွေတိတ်နေချိန်ကရင်ပြည်ဘက်မှာတိုက်ပွဲသတင်းတွေပြန်ကြားလာရပါတယ်။ဒါအပြင်ငယ်ကြားဆောင်တက်နဲ့တက်မတော်ကြားအခြေတင်ကိစ္စလည်းပေါ်လာပြန်ပါတယ်။ဒီသာကံလူထုအတွက်ရင်မအေးရဝယ်ဒီလိုအခြေအနေတွေတိတ်မကြားခင်မှာပြည်တယ်နိုင်မဲ့အလားအလာရှိနေပါရဲ့လား။ကရင်ပြည်ငင်းချမ်းရေးအတွက်တမကနိုင်ငံ့ငင်းချမ်းရေးအတွက်ပါဘယ်လောက်ရင်လေးစရာကောင်းနေပါသလဲ။စာရတွေကိုအခုဆွေးနွေးခန်းမှာနားဆင်ကြရပါမယ်။ကရင်မျိုးသားအစည်းအရုံး KNU ရဲ့အကြံပေးပုဂ္ဂိုလ်တူဖြစ်သူနော်မေဦးကရင်သတင်းစင် KIC ရဲ့အယ်ဒီတာချုပ်နန်းဖောကီကိုပါဝင်ဆွေးနွေးထားကြပါတယ်ကျွန်တော်ကြော်ကြော်သိပါခင်ဗျာနန်းဖောကီနော်မေဦးဒီဝီဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျာ
မင်္ဂလာပါ
ဆိုတော့ကျွန်တော်နော်မေဦးရဲ့ဆွေးနွေးခြင်းနဲ့ကျွန်တော်အရင်ဆုံးစလိုက်ခြင်းပါတယ်အခုကကျွန်တော်တို့တိုက်ပွဲတွေက KNU တပ်မဟာတချို့နဲ့နော်မြန်မာတပ်မတော်နဲ့ကြားထဲမှာတိုက်ပွဲတွေကပြီးခဲ့တဲ့ရက်ပိုင်းတွေမှာပြန်ဖြစ်လာတဲ့တန်တွေကျွန်တော်တို့ကြားရတယ်။ကျွန်တော်တည်တလောက်နားလည်ထားတလောက်ဖတ်ရှုထားတလောက်ဒီဒီစဉ်ဖြစ်တဲ့တိုက်ပွဲတွေကဒီနေရာတွေကဖြစ်နေတာတော့မကြာခဏပဲ။ဒါပေမဲ့ဒီစဉ်ဖြစ်တာမှာတော့နည်းနည်းလေးပိုပြီးတော့ပြင်းထန်တဲ့သဘောရှိတယ်လို့ကျွန်တော်အဲ့ဒီလိုနားလည်ပါတယ်။ဆိုတော့ကျွန်တော်တို့အခုဆွေးနွေးနေတဲ့တနင်္လာနေ့မြန်မာစံတော်ချိန်ညပဲ၈နာရီခွဲကျော်ကျော်ပတ်ဝန်းကျင်ထိကတော့ဒီကနေ့မှာတော့ကျွန်တော်တို့တိုက်ပွဲဖြစ်တယ်ဆိုတဲ့တင်းကျွန်တော်တို့မကြားရသေးဘူးပေါ့နော်ဒီကနေ့မှာတော့ဒါပေမဲ့ငြိမ်းသွားတာတော့လည်းမဟုတ်သေးဘူးပြီးပြတ်သွားတာတော့လည်းမဟုတ်သေးဘူးဆိုတော့လွန်မေဦးအရင်ဆုံးပြောပြပါလက်ရှိဖြစ်နေတဲ့တိုက်ပွဲတွေရဲ့အဓိကအကြောင်းရင်းခံကဘာကြောင့်ပါလဲခင်ဗျာ
ကျေးဇူးတင်ပါတယ်ကိုကျော်သိန်းဒီကျွန်တော်တို့ဒီတိုက်ပွဲတွေကအခုခုနကိုကျော်သိန်းပြောသလိုမျိုးပေါ့နော်ဒီအရင်ကလည်းဟိုကြိုကြားကြိုကြားကဖြစ်နေတယ်ပုတ်တိုက်မှုရရှိနေတယ်အခုကပို့ပြီးတော့သိုးလာအခြေအနေသိုးလာတဲ့ပုံစံမျိုးလည်းဖြစ်တယ်အဲ့ဒါအပြင်ကိုကျွန်မအမြင်နဲ့မြင်တာကရေရှည်ဒီလိုဆက်ဖြစ်သွားဖို့လည်းရှိတယ်အဲ့တော့ရေရှည်ဒီလိုဆက်ဖြစ်သွားမယ်ဆိုရင်ကျွန်တော်တို့ဒီငင်းချင်းအခုဟိုလောက်ခဲ့တဲ့ပေါ့လေလွန်ခဲ့တဲ့နှစ်၄နှစ်၅နှစ်ဟို KNU ဆိုလို့ရှိရင်၈နှစ်ပေါ့2012ကတည်းကနေပြီးတော့ဒီအပြစ်ခတ်ရက်စဲရေးသဘောတူညီချက်တွေစာချုပ်တွေဟိုပြည်နယ်အဆင့်ပြည်တော်စုအဆင့်ဆိုပြီးတော့အဆင့်ဆင့်ရေးထိုးခဲ့ပြီးတော့လက်မှတ်ရေးထိုးခဲ့ပြီးတော့ဒီအပြစ်ခတ်ရက်စဲနိုင်ငံလုံးအပြစ်ခတ်ရက်စဲစာချုပ်ကိုပါလက်မှတ်ရေးထိုးခဲ့ပြီးတော့ဒီငင်းချင်းရေးဖြစ်စဉ်ကိုဟိုဥဆောင်တဲ့နေရာနေပြီးတော့ KNU ကပါဝင်ပြီးညှိနှိုင်းပွဲညှိနှိုင်းဆွေးနွေးကြတာကြီးလုပ်ခဲ့တာဒီတိုက်ပွဲတွေပြန်ဖြစ်လာတဲ့အပေါ်မှာပြန်ဖြစ်လာရုံနဲ့မကဘူးပိုဆိုးတဲ့အခြေအနေမှာရှိပြီးတော့ရေရှည်ပါဖြစ်သွားမယ်သဘောမှရှိတာဟာတွေကငင်းချင်းကြီးဖြစ်စဉ်တိဆောက်လာခဲ့တဲ့ငင်းချင်းကြီးဖြစ်စဉ်ကိုအများကြီးအမြင်ဖြစ်နေတယ်ပေါ့ဒီတိုက်ပွဲတွေကဆိုတော့ကျွန်တော်တို့ပြန်ကြည့်မယ်ဆိုလို့ရှိရင်တောင်းလျှောက်ကအထူးသဖြင့် KNU အနေနဲ့ပေါ့ပြန်ကြည့်မယ်ဆိုလို့ရှိရင်2012bilateral ဒီနှစ်ဖက်ညှိနှိုင်းဆွေးနွေးပွဲအပြီးမှာသဘောတူညီချက်တွေရရှိခဲ့ပြီးတော့ KNU ဘက်ကတင်ပြခဲ့တာလည်းရှိတယ်။အဲ့ဒီအထက်မှာဘာလဲဆိုတော့ဒီအပြစ်ခရက်စဲကြီးကိုသဘောတူညီချက်ရခဲ့တဲ့အတွက်ကြောင့်ရထားပြီးတဲ့အတွက်ကြောင့်ဒီပြင်ဒေသတွေကတချို့ဟိုအလွန်အကျုံကိုဟိုစားအင်အားအလုံးရင်းနဲ့ဟိုတက်စခန်းနေတိဆောက်ထားတဲ့ကိစ္စကိုညှိနှိုင်းတာညှိနှိုင်းဖို့ရဲ့ဒီတက်စခန်းနေရှော့ချဖို့ကိစ္စတွေကိုKNU ဘက်ကတင်ပြဆွေးနွေးတာရှိတယ
်ဆိုတော
့တင်ပြဆွေးနွေးခဲ့တာ2012 bilateral သဘောတူညီချက်ရပြီးတဲ့အချိန်ကနေပြီးတော့အခု2000နောက်ပြီးတော့ဒီတနိုင်ငံလုံးဆိုင်ရာအပြစ်ခတ်ရက်စဲရေး2015လက်မှတ်ရေးထိုးပြီးတဲ့အချိန်ထိဒါဆက်ပြီးဆွေးနွေးဖို့ဆိုတာလည်းရှိတယ်ဒါပေမဲ့the board of judges တွေကိုလက်မှတ်ရေးထိုးခဲ့တာကရှိပြီးတော့ကျွန်တော်တို့ကတကယ်လက်တွေ့ account ထဲပေါ်ဆောင်ရွက်ရမယ့်နေရာမှာအများကြီးပြက်ခွက်ခဲ့တာရှိတယ်အားနည်းချက်တွေအများကြီးရှိခဲ့တယ
်
ဒီတက်စခန်းတွေဒီကရင်ဒေသတွေမှာအထူးသဖြင့်အရက်သားတွေကျေးရွာတွေမှာပေါ့ကျေးရွာနဲ့ကျေးရွာအတွင်းထဲမှာကျေးရွာနဲ့အနီးဆက်ဆုံးနေရာနောက်ပြီးတောင်ရံလောက်ကင်စားတောက်တဲ့နေရာဒီလိုနေရာမျိုးတွေမှာတက်စခန်းတွေချထားတာတွေကိုပြန်လျှော့ချဖို့ဆိုတာတခါမှလက်တွေ့ကျွန်တော်တို့ညှိနှိုင်းအကောင့်ထဲပို့နိုင်ခဲ့တာမရှိတဲ့အခါမှာအခု2015 NCA တနိုင်ငံလုံးဆိုင်ရာတိကျရက်စဲရေးစာချုပ်ချုပ်ဆိုပြီးတဲ့ကာလအထိဆိုလို့ရှိရင် KNU KNL ရဲ့စည်ရင်းအရာဆိုလို့ရှိရင်ဥပမာအခု
ဟုတ်ကဲ့
ပြင်းမာမှုတွေဖြစ်နေတဲ့ဖပွန်ခရိုင်တစ်ခုထဲမှာကိုပဲကတက်စခန်းက နော်ဘိုင်လက်ထရရေးတော့ရေးဘိုင်လက်ထရလက်မှတ်ထိုးတော့90ကျော်ပဲရှိတဲ့တက်စခန်းကအခု NCA ရေးထိုးပြီးတဲ့နောက်မှာဒီကနေ့ဆိုလို့ရှိရင်တက်စခန်း80ပတ်ဝန်းကျင်မှာရှိတယ်ဆိုလိုတာကကျမတို့ကလက်မှတ်သဘောတူလက်မှတ်ရေးထိုးချက်တွေပြုလုပ်ပြီးတော့အကောင့်တွေပေါ်မှုမှာဟိုလုတ်เสียရှိတာကိုကျမတို့မလုတ်နိုင်အချိန်နဲ့တပြေးညီမလုတ်နိုင်တဲ့အ
တွက်
ဒီလိုတင်းမာမှုတွေကိုလည်းကျမတို့မဖြေလျှော့နိုင်တဲ့တင်းမာမှုတွေပို့ပြီးဖြစ်ထွန်းစေတဲ့ဖြစ်စီတဲ့လုတ်ရက်တွေကလည်းနောက်ဆက်တွဲလိုက်လာတာဆိုတော့လीကျမမြင်တာကတော့ဒီစစ်ပွဲတွေဟာဟုတ်တယ်အခြေအနေဆိုးတယ်ငင်းငင်းကြီးဖြစ်တိဆောက်လာခဲ့တဲ့ငင်းငင်းကြီးဖြစ်စဉ်ကိုလည်းအများကြီးအမြင်ပေးတယ်ရေရှည်လက်ဆက်ဖြစ်သွားဖို့ရှိတယ်ဆိုတော့ဒါကျမတို့တိုင်းပြည်အတွက်မကောင်းဘူးပေါ့လေဒါကျမရဲ့သုံးသပ်ချက်ဖြစ်ပါတယ်
ဟုတ်ကဲ့ခင်ဗျာနန်ဖိုးကီရိုက KIC အနေနဲ့ကလည်းပဲဒီတိုက်ပွဲတွေအခြေအနေကိုတောက်လျှောက်မပြတ်ဆောင်ကြည့်ပြီးတော့ဟလာသတင်းကြေတာတင်ကြတာတွေလည်းရှိတယ်ဆိုတဲ့အခါကျတော့နဖိုဂီအနေနဲ့ရောလက်ရှိအခုနောက်ဆုံးဖြစ်လာတဲ့တိုက်ပွဲတွေကဘယ်အခြေခံအကြောင်းရင်းလို့နဖိုဂီနားလည်ထားပါလဲ
။ဟုတ်ကဲ့ကျေးဇူးတင်ပါတယ်။ဆောဆောလည်းနော်မီဦးတချို့ဟောအခြေအနေပေါ်မှာလေးသူမိပေါင်းထူပြီးရှင်းပြသွားတာရှိတယ်ပေါ့နော်။ကျွန်တော်တို့ကလည်းတင်အချက်လက်တွေရယူမှုပေါ်မှာကျွန်မသုံးသပ်မိတာကတော့ဒီငင်းကြဲလုပ်ငန်းစဉ်ကာလအတော်တွင်းမှာဆွေးနွေးသွားနေတယ်ဆွေးနွေးသွားနေတဲ့အထက်ကသက်ဆိုင်ရာတောင်ရှိတဲ့သူ stakeholder ဆွေးနွေးရတယ်သို့တော်လည်းဒီကဈာကာလမှာဆိုလို့ရှိရင်ဆွေးနွေးလို့မရတဲ့ဟာမျိုးတွေကအဓိကအဖြစ်တော့ဒီနှစ်ဖက်အနေနဲ့တတ်မှတ်တဲ့ကအဟာကိုမဆွေးနွေးနိုင်ခဲ့ဘူးနော်ဆွေးနွေးဖို့ဘလို့ပဲဥတည်ဥတည်အဲ့ဒီဘိုင်းကိုမရောက်ဘူးမရောက်တဲ့ခါကျတော့အောက်ခြေမှာသူ့နေတဲ့ဘဲဟာလဲကိုယ်နေတဲ့ဘဲဟာလဲဆိုတာမျိုးမတတ်မှတ်နိုင်ဘူးနော်မတတ်မှတ်နိုင်တဲ့ခါကျတော့အဲ့လိုအောက်ခြေလှုပ်ရှားမှုတွေဖြစ်တဲ့ခါကျတော့ဖြစ်ပြမှုတွေဖြစ်တော့ဒါကခုဆိုးလာရဆိုမှအရင်နှစ်ပြောင်မရှိဘူးလားရှိနေရ
ရှိနေရ
ပဲ NCA ထိုးထားရတာမရှိရရှိရဆိုတော့ဘာဖြစ်ပြီးသူလူတွေကတော့အမြဲတမ်းလုံးဝယုံကြည်စိတ်ချရတာမဟုတ်ဘူးနဲ့တကယ်အဲ့ဒီစစ်မြေပြင်နဲ့အနီးဆက်ဆုံးပြည်သူလူတွေပြေးရဒေသတွေကတော့ဟိုအချိန်တိုင်နည်းနည်းပတ်သက်တဲ့ချက်ကြားရမယ်တော့သူတို့ကတော့ပင်နာတော့တနေရအောင်လို့ဆိုတော့အမြဲ ready ဖြစ်နေစေချင်လို့ရှိတော့နော်နောက်တစ်ခုကဒီ2020ကိုဝပြန်ကြည့်လိုက်မှဆိုလို့ရှိရင်လည်းတော့တရင်အရာဆိုလို့ရှိရင်ဟိုကိုရန်ထိတွေ့မှုပေါ့နော်ဆက်သွယ်မှုရတယ်ရောဆိုလို့ရှိရင်တော့ခုနကနော်မီဦးလည်းပြောသွားတက်စခန်းတွေကဒီလူဖပွန်ဒေသတွေမှာတိုးလာတယ်လို့တချို့နေရာတွေမှာလည်းအပြစ်ခတ်ရဲဆဲထားပြီးမဲ့လည်း MC ထိုးထားပြီးမဲ့လည်းတန့်မနေဘူးပေါ့နော်တန့်မနေဆိုတော့မတိုးရင်တော့မတန့်ထားဖို့လိုတယ်ပေါ့ခုကဟိုကဘုရားအခိုင်အမာတိဆောက်တာတွေအဲ့လိုမျိုးဖြစ်လာတာမျိုးပေါ့နော်အနောက်ပြီးတော့အဲ့ဒီအချိန်တွေမှာဆိုလို့ရှိရင်ပုံမှန်ဆွေးနွေးထားတဲ့ဆွေးနွေးချက်တွေကိုရောက်ရှိရင်အောက်ခြေပိုင်းကိုဘယ်လောက်ထိညွှန်ကြားထားမှုရှိလဲအသိပေးထားမှုရှိလဲဆိုတာမျိုးကကျမတို့ကလည်းမြေခွန်းထုတ်စရာဖြစ်တော့မလို့။နောက်ပြီးတော့ဒီကိစ္စတွေကိုကျမတို့သတင်းရယူတဲ့အခါမှာဆိုလို့ရှိရင်လည်းအသေးစိတ်ကြီးကကျမတို့ရရှိတာမဟုတ်ဘူးလေ။နော်။တကယ်ဆိုမဆက်ပြောလို့ရှိရင်မရတဲ့ခါကျတော့ရနေတဲ့အချက်လက်ပေါ်မှာကျမတို့ကတုံ့ပြန်တာဖြစ်တယ်ပေါ့နော်။နောက်တစ်ခုကဒီ2020မှာဆိုလို့ရှိရင်လည်းတချို့ဒေသတွေမှာအခုဖြစ်လာတာဆိုလို့ရှိရင်တမဟာ3ပေါ့။ KN တမဟာ3ဖြစ်တယ်။တမဟာ5အချိန်ကြီးဖြစ်လာတော့နော်။1ဆိုလဲဟိုတည့်ရက်တည်းဖြစ်တာမျိုးရှိတယ်ပေါ့နော်။ဒါဒီအမဟာခုနကခုမှဆိုလို့ရှိရင် KNU ကပါစီ NC ထိုးထားတဲ့၃ပြင်၃ဖွဲ့တယ်မှာဆိုလို့ရှိရင်တော့ KNU ကနိုင်ငံရေးဆီရောအာဂျီဆုံးအဖွဲ့တယ်မှာဖြစ်တယ်ဘောနော်သူ့နေမြေမှာတင်အောင်အဲ့လို၃နေရမှာအခုပြန်ဖြစ်လာတယ်ဆိုတဲ့ခါကျတော့ဗာလည်းဗာဟိုသုံးသပ်မိတယ်ဆိုတော့အချက်လက်ရသတင်းချက်လက်ရဆိုလို့ရှိရင်ညပဲလှူရှာမှုတွေဖြစ်တယ်ပြီးလို့ရှိရင် drone တွေနဲ့လိုက်ပြီးတော့ဟိုစုံစမ်းရမှုတွေရှိတယ်ဘောနော်အဲ့လိုမျိုးတွေကြတော့လည်းဟိုနှစ်ဖက်တက်အပြင်ဟိုလူထုလည်းထိတ်လန့်စရာဖြစ်တယ်ဘောနော်ဆိုတော့အဲ့ဒီအခြေအနေကြောင့်လည်းပဲကြက်လိုက်ရဲဟိုမရှင်းလင်းရှင်းရှင်းလင်းလင်းမှဆွေးနွေးထားတဲ့အရာတွေအခုလိုမျိုးလှုပ်ရှားမှုတွေဒီနောက်ပြီးတော့ဒီတလတဲ့ဇန်နဝါရီ2021ဇန်နဝါရီထဲမှာတင်ကိုပြင်ပြီးတဲ့ထဲမှာညဝတီချီကိုစစ်တပ်တွေကတက်ကားပေါ့နော်ညဝတီမှာစစ်တပ်ရဲ့ကားတွေကတော်အားနေရရှိရစီပေါင်းရဆိုဖန်အားကနေဖြတ်ပြီးတော့ကျွန်တော်တို့ကဖန်မှာရှိနေတော့တွေ့နေရတယ်ပြီးလို့ရှိရင်ဖန်အားကိုမဖြတ်ဘဲနဲ့လည်းဒီဘက်ဘိုးတိုင်းကနေအပေါ်ရန်ကုန်ဘက်လမ်းတွေလာပြီးတော့ဒီဘက်အိုဘူတော့လန်ကွဲပေါ့နော်အဲ့ဒါအဲ့ဘက်ဆန်ဆိုချက်ကမောင်ဖတ်ပုံလို့ရှိတာ ਉਹ အဲ့ဒီဘက်ကိုသွားနေတဲ့ကားကြီးကျမတို့တွေ့နေရတယ်ဒါကကျမတို့ပဲမဟုတ်ဒါလမ်းမှာတကယ်ဟို public area ဆိုတော့ပြည်သူလူထုတိုင်းတွေ့တယ်ပေါ့နော်ဆိုတော့အဲ့လောက်အထိများတဲ့စစ်ကားကြီးတွေအရင်လာတွေအရင်နှစ်တရားမတက်လာဘူးဆိုတော့ဒါမျိုးချင်းမိမှာလူထုတွေကထိလန့်မှုဖြစ်တယ်လို့ဆိုတော့ဒီအခြေအနေတွေကြောင့်လည်းကျမထင်တာတော့တက်မဟာ3ဆိုလို့ရှိရင်တော့သူကပုံစံတစ်မျိုးပေါ့ကျမမြင်တာတော့သူကအဲ့ဒီအရင်နှစ်တွေခဲကဖြစ်နေတာကဒီကြောက်ကြည့်မျိုးနယ်မှာရှိတဲ့ဟိုတဲ့ကြောက်စီကားလမ်းဆိုလို့ရှိရင်ဒါကမြေမစစ်တပ်ကနေသူကလမ်းကိုပူချဲ့ချင်တာမျိုးရှိတယ်ပေါ့နော်ဒါပေမဲ့သူရဲ့အကြောင်းပြချက်ကတော့ဖွင့်ပြရေးပေါ့လေသို့တော်လဲ 怎么弄你呢所以那个大白菜样的熟悉呢给人家训练跑路一家大家我不我上路一般路的我路也不叫了也不会了路不叫了去我是在你那个两跑路也般路的大家都也比较没干我那么好用的屁的我都走了这些时候才来比较路上你在请你不嘛给你别干了也无啥我都我不要买那看来我们现在看到这个牛力再不理不做那年来我就把东西给我了
OK, 그럼너메우어너호기어동작도라야수인레시체니가저너로구비오니의체인마떼이마자긴갈라마다가요도와메알아삐레도와메알아알아저너로미야디레보기시라보노그럼너메우다수인디그니저너로수는니의체인마 KNU 아니네알아담마로베네디체니고피신부되담마로베네섭되비로벼수라뉴라무레아웃렛시티삐니자레티산니자레딱포리진자레마섭되자라무삐레후드보노다피신난부드아라뉴스위뉴라리티섭다리요시미리라마시디우라
케뉴니네가디케이사가떵친떵레호신라호니나야메케이사리시리로미네바피르르서호2003년바이라트럴더보팅니제고레마예토게그레고가디떵사칸니쇼차보떵떵욕사칸니욕땡보어트떵초니야마소롱와욕땡블라이보케뉴가따옹소라시에바옹소디아롱와루두디에얍바리니에니야럭간사따옹떵니야핏떵에트외짱용떵팻가레디ဘောဂျူနီဇက်တွေလက်မှတ်ရေးထိုးပြီးနိုင်ငံရေးဆွေးနွေးပွဲကိုတစ်ဆင့်တစ်ဆင့်တက်သွားမယ်ဆိုတဲ့အခါမှာယုံကြည်မှုနှစ်ဖက်ယုံကြည်မှုတည်ဆောက်ဖို့လိုတယ်ဒီလိုယုံကြည်မှုတည်ဆောက်ဖို့အတွက်လည်းဟိုကျွန်တော်တို့အင်္ဂလိပ်လိုဆိုရင် goodwill gesture ပေါ့နော်ဟိုဒီနိုင်ငံရေးစိတ်ဆန္ဒအမှန်ရှိပါတယ်ဆိုတာကိုဟိုတာဘကကြတဲ့အနေနဲ့ဟိုရှော့ချပေးတာတွေစကန်ရှော့ချပေးတာတွေရုပ်သိမ်းပေးတာတွေလုပ်ဖို့တစ်ဖက်ကပြောသလိုတစ်ဖက်ကလည်းပြည်သူလူထုကလည်းဒီ process မှာဒီဖြစ်စဉ်ကြီးမှာယုံယုံကြည်ကြည်နဲ့အားသက်သရောပါဝင်သူကဏ္ဍကနေပါဝင်လာနိုင်ဖို့အတွက်ဆိုရရှိတယ်ဆိုတော့အဲ့ဒီတက်စကန်အချို့ကိုရုပ်သိမ်းပေးဖို့ရှော့ချပေးဖို့ပြောတာကအကြောင်းရင်းနှစ်ခုနဲ့ပြောတာဖြစ်တယ်အဓိကအဖြစ်ကဆိုတော့အဲ့လိုဆက်ပြီးတော့ညှိဖို့အတွက်ကို2012ကရန်ဘိုင်လက်ထရယ်သဘောတူညီချက်ကိုရော2015မှာလက်မှတ်ရေးထိုးခဲ့တဲ့ NCA မှာရောဒီတက်စကန်နဲ့ကိစ္စကိုဆွေးနွေးတက်ချင်းတက်ဆွေးနွေးဖို့ကိစ္စကအငြင်းတန်းခင်ညီဘက်ကတောင်းဆိုတာရှိတယ်ခင်ညီဘက်ကပြောတာရှိအမှန်ဆိုတော့သဘောတူတာတော့နှစ်ဖက်စလုံးသဘောတူထားတယ်ဒါပေမဲ့တက်မတော်အနေနဲ့ကဒီကိစ္စကိုအကြောင်းအမျိုးမျိုးနဲ့ပေါ့လေဟိုဒီလိုပဲဒီစနစ်ဆွေးနွေးရမှာရှိဘူးတချို့အခုနောက်ပိုင်းဆိုနောက်ဆုံးအခြေအနေကကျွန်မနားလည်ထားတာက KNU ကတက်ကိစ္စမျိုးဆွေးနွေးဖို့အတွက်တွေ့ဆုံဖို့အတွက်ကို KNU ကပြောထားတာရှိတယ်ထပ်ပြီးတော့နောက်ဆုံးစပို့ထားတာပဲရက်စွဲနဲ့လည်းတော့ကျွန်မသိချာမမှတ်မိဘူးစ
ပို့ထားတယ်ခင်ဗျ
ဟုတ်ကဲ့အဲစာပို့ထားရှိတယ်ဒါပေမဲ့တက်မတော်အကြောင်းကိုမပြောင်းဘူးအကြောင်းကိုမပြောင်းမင်းနဲ့ကျွန်တော်တို့ကအခုကကျွန်တော်တို့ဒီနေ့စဉ်သုံးစကားပေါ့ဟိုဟိုစာမိဖို့ဆောင်စကားလို့လည်းဘယ်လိုပြောမလဲဆိုဟိုတက်မတော်ကနေပြီးတော့ဟိုတရင်ဝင်မဟုတ်တဲ့ဆက်သွယ်ရဲ့ညီရင်းနဲ့ဆက်သွယ်တယ်KNU ကခေါင်းဆောင်တွေကိုလည်းဒီလိုပဲတယောက်ချင်းစီဖုန်းခေါ်ပြီးတော့လောက်ပါအောင်ဖယ်ပါအောင်ဒါမျိုးပေါ့ချော့ပါအောင်ပြောပါအောင်တက်ဖို့တက်မှုတွေကိုဒါမဲ့လေတက်မတော်ကတကယ်တကယ်တော့တက်မတော်ရဲ့လှုပ်ရှားမှုတွေကဒီလမ်းဖောက်ဝင်ခုနနန်းဖိုးကြီးပြောတဲ့လမ်းဖောက်တဲ့ကိစ္စဖတ်ပေါ်မှာလမ်းဖောက်မဲ့ကိစ္စဒီတက်မဟာ3ဟိုမူတဲ့လမ်းဖောက်တဲ့ကိစ္စဒါတွေအားလုံးကတက်မတော်ရဲ့မူဝါဒနဲ့ညွှန်ကြားချက်မိပြီးတော့ညွှန်ကြားချက်နဲ့လာတာပဲဆိုတော့တိုင်းမှုတွေကရောတက်မမှုတွေကရောပြူဟာမှုတဲ့ဘလို့ပဲညှိညီရှေ့ဟိုတစ်ဖက်ကညှိတယ်တစ်ဖက်ကညှိပြီမဲ့လဲတစ်ဖက်ကဘလို့ပြောလဲဆိုလို့ရှင်ကျွန်တော်တို့ကအထက်ညွှန်ကြားချက်အတိုင်းဆိုတော့သူ့ကိုလမ်းဖောက်ပါလို့ညွှန်ကြားလိုက်ရင် तू ကဖောက်အောင်ပါပဲဒါစစ်သားဆိုတော့ဟိုရေခတ်တဲ့လူကြီးဘုံပေါက်တာတွေပါနားမလည်ဘူးရေပောင်ပြီးတည်ဝါမယ်ကိစ္စရှိတယ်ဆိုတော့အဲ့ဒါမျိုးလေးတွေရှိနေဆိုတော့ကျွန်မမြင်တာကဒီကိစ္စတကယ်ကိုညှိရမယ်တက်တက်ချင်းတက်ညှိရမယ်အဲ့လိုပဲတက်ချင်းတက်ကိစ္စနဲ့ပဲမပြီးဘူးကျွန်တော်ကတက်ချင်းတက်ပဲပေးညှိလိုက်ရင်ကျွန်တော်တို့ကစစ်အုပ်ချုပ်ရေးဘက်ကိုစစ်အာဏာရှင်ဘက်ကိုတက်တက်တွန်းပို့တယ်လို့မျိုးဖြစ်မယ်ဒီကိစ္စနိုင်ငံရေးကိစ္စအနေနဲ့ကျွန်တော်တို့ဖြည့်ဆည်းဖို့လိုတယ်ခုနနန်းဖိုးကြီးပြောတယ်လို့မျိုးဒီလမ်းထောက်တဲ့ကိစ္စကိုတက်မတော်ကပုံမျိုးရေးဆိုပြီးတော့လုပ်တယ်ဒါကသူ့ကိုဖွဲ့စည်းပုံအရာ2000ဖွဲ့စည်းပုံရ20ရက်သားဖွင့်ပြရတက်မတော်ကလောက်အောင်မကိစ္စဖြစ်တယ်ဒါဖွဲ့စည်းသူရေးဆွဲတဲ့ဖွဲ့စည်းပုံသူ့ကိုသူတောင်းပေးထားတာဖြစ်တယ်ဆိုဖွဲ့စည်းပုံအရာကဒီလိုမျိုးတက်မတော်ဝင်ပြီးလုပ်တဲ့အခါမှာဖွဲ့စည်းပုံအရာတော့ဟုတ်တယ်ဒါပေမဲ့ဖွဲ့စည်းပုံကမှားနေကျွန်တော်တို့နိုင်ငံရေးမှာလည်းပြဿနာတက်တယ်ဆိုတာအခုဒီလိုပြအခြေအနေမျိုးကကျွန်တော်တို့မိမောင်းထုတ်ပြတယ်လို့ကျွန်မမြင်တယ်အဲ့တော့နိုင်ငံရေးမှာနိုင်ငံရေးဥဆောင်နေတဲ့လူတွေကလည်းဒီကိစ္စကဒါတက်ကိစ္စပဲဆိုပြီးတော့ကျွန်တော်တို့ပခုံး ုံပြီးတော့ပဲကျမတို့ရှောင်လို့မရဘူးကျမတို့ဟိုတက်ချင်းတက်ညှိရမယ့်ကိစ္စညှိရမို့ညှိဖို့လည်းလိုတယ်အဲ့ဒီလိုပဲနိုင်ငံရေးခေါင်းဆောင်တွေကလည်းနိုင်ငံရေးနည်းနဲ့ဖြစ်ရှင်းနိုင်ဖို့ဟိုနီးလန်းရှာဖို့လိုတယ်လို့ကျမနေနေဒါမှကျမတို့ကဒီတက်မှမို့ဟိုဖြေလျှော့နိုင်တယ်အဲ့ဒါအပြင်ကိုငင်းငင်းကြီးတိစားဖို့လမ်းကြောက်လည်းကျမတို့ပြန်ရှာတွေ့လို့ပြန်ရှာဖို့တွေ့နိုင်တယ
်ဟုတ်ကဲ့နဘောကင်နေနဲ့ရောကိုကကျွန်တော်တည်ထားသလောက်ဆိုရင်ဘုရင်ကြီးဖက်ပြေးသွားကြတဲ့လူတွေဟလာကလေးတွေတန်ရရတာကျွန်တော်ဒီတိနေကြားနေရတယ်ပြောရရင်တော့တနက်ဖောက်ကြပြီဆိုတော့ねပထမဦးဆုံးညစာပင်ကတော့ဒါပြင်မဲ့ရတာပြည်သူလူစုပဲပေါ့ဗျာတော့ဒါဒါဆိုတော့နဘုတ်ကြီးဘလို့ဖြည့်ရှင်းရင်ပြည်လည်နိုင်မယ်လို့နဘုတ်ကြီးယူဆပါတယ်လေ
အခုလောလောဆယ်ကတော့အပြက်နှစ်ဖက်စလုံးကဟိုပါပေါ့ဖြည့်စင်တစ်ခုခုဖြစ်ပြီးဆိုလို့ရှိရင်ပေါ့နော်အထုတ်ပြန်ချက်တွေထုတ်ကြတယ်ဒါတော့ကျမတို့ကလည်းအဲ့ထုတ်ပြန်ချက်ပေါ်မှာပဲကျမတို့မီဒီယာသတင်းယူရတာပေါ့သတင်းရေးကြရတယ်ဆိုတော့အတွင်းကြကြရတော့ကျမတို့မသိဘူးဒါပေမဲ့ဟိုတေချာတာကတော့ MCA ထိုးထားတဲ့အဖွဲ့ကနှစ်ဖွဲ့စလုံးလေးစစ်တပ်လည်းသူလည်း MCA ထိုးတော့ဒီဟိုနောက်ပြီးနိုင်ငံတကာတပ်တွေနဲ့အသီးတပ်တွေရှေ့မှာထိုးထားတာကြတော့သူလိုဖြစ်စဉ်လေးတစ်ခုဖြစ်လိုက်ဒီတိုက်ပွဲဖြစ်စဉ်ပဲဖြစ်ဖြစ်ပေါ့နော်နောက်ပြီးတော့လူခွင့်ချက်ဖောက်မနှုံမှုတော်လို့ဟိုဟာအသက်လူကြီးကိုအင်ကိုရမှာနေရင်လည်းကိုဟိုအသက်လူကြီးဟိုဟာပြင်းမဲ့တည်ရတဲ့ဟာမျိုး case မျိုးလေးတွေပေါ့ဆိုတော့ NCA ရဲ့ဟိုအချက်လက်ထဲမှာလည်းဒီမှာအသေးစိတ်မသိသေးတောင်ပြည်သူလူထုကိုလည်းကိုကာကွယ်ပေးရမယ့်အပိုင်းမျိုးပါတဲ့ခါကျတော့အခုကရောင်းမြန်ဖြစ်မကာကွယ်နိုင်ဘူးပေါ့နော်ပြောရဆိုရှင်အဲ့ပါတဲ့အချက်လက်တွေကလက်တွေ့မှာကျတော့ဖြစ်မလာဘူးပေါ့နော်ဖြစ်မလာဘဲနဲ့ဆိုးတဲ့ဘက်ကဖြစ်လာတယ်မရှိရဆိုတော့ဟိုအပြန်အလှန်ထုတ်ပြန်ချက်ထုတ်တာကကျွန်မထင်တာကဖြည့်ရှင်းချက်တခုတော့မဟုတ်ဘူးလို့ကျွန်မမြင်တယ်။ဒါတရားနဲ့ inform လုပ်တာကအများပြည်အောင် inform လုပ်တာတော့လည်းရှိတယ်။ဒါပေမဲ့တကယ်တမ်းဖြည့်ရှင်းချက်ကြလို့ရှိရင်တော့ဟို NC နှစ်ဖက်စလုံးထူထားရဆိုတော့ case တွေဖြစ်စဉ်တွေတခုပဲဖြစ်ဖြစ်အများကြီးပဲဖြစ်ဖြစ်ဒါအားချင်းပဲတွေ့ဆုံဆွေးနွေးရမှာပေါ့။ဒီချိန်က COVID ကာလဆိုတော့ဘယ်အချိန်မရွေးပေါ့တော်ပြီးတော့ချင်းကြအောင်မလို့အင်ဂျင်နီယာမျိုးလူရှိကြတာမဟုတ်ဘဲနဲ့ line ပေါ်ကနေပြီးတော့ officially ချက်ချင်းအချင်းမဲ့အရေးပေါ်စီဝေးဟိုပြောကြရအောင်ဆွေးနွေးကြအောင်ဒီဖြစ်စဉ်မှာဆိုတာမျိုးအဲ့လိုဆွေးနွေးနိုင်တော့ပို့ပြီးတော့ပြောင်းမှုတော့ရှိမယ်လို့တော့ကျွန်တော်အနေနဲ့မြင်တယ်သို့တော်လည်းတကယ်စီရင်နာမမှန်နဲ့လူလာရဲ့လားဆိုတဲ့ပုံမှာလည်းမျိုးကိုထုတ်ချက်ဖြစ်တာပေါ့နော်ဆိုတော့ဟိုဟာတေးသေးချာဟိုကို့အကျိုးနှစ်ဖက်လုံးအကျိုးတတိုင်းကြီးအကျိုးပြည်သူလူထုအကျိုးကိုမျှော်ကိုပြီးတော့စီရင်နာမမှန်ဆွေးနွေးကြမယ်ဆိုရင်တော့မခဲရင်လို့ထင်ပါတယ်မဆွေးနွေးဘဲနဲ့တလူပဲချင်းဆွေးနွေးမယ်ဆိုလို့ရှိရင်တော့မယုံကြဘူးဆိုတော့ထားမှဖြစ်မယ်ဆိုလို့ရှိရင်တော့ဒီပြဿနာအကြမ်းထဲမှာတော့ဒီပြည်မဲ့ပြည်သူတွေကတော့ဆက်ဆက်ပြီးတော့ဘယ်လိုမှမလုံခြုံတဲ့ဘဝကိုပေါ့နော်မလုံခြုံရင်တော့မအေးချမ်းဘူးပေါ့မငြိမ်းချမ်းတဲ့ဘဝကိုပဲဆက်ပြီးတော့ဟိုရင်စည်းခံရမယ်နဲ့ထားမှဖြစ်တာပေါ့ဒါကျွန်တော
်ဟုတ်ကဲ့အခုကဟလာရခိုင်ဘက်မှာတနတ်တန်လေးတွေတိတ်နေလို့ဒတိုင်းပြည်လုံးအနေနဲ့နည်းနည်းလေးရင်လေးထရမယ်လို့ကြံ့ယုံရှိသေးလာတခြားရခိုင်ပဲအပြင်တခြားနေရာမှာလည်းတနက်တန်နေရာလောဆယ်တော့ရာရာချင်းတိတ်နေတယ်လို့ကျွန်တော်တို့သိထားတဲ့အချိန်စီလေးနည်းနည်းအေးရမလားလို့ရှိတဲ့အချိန်မှာအခုလိုမျိုးကရင်ပဲတချို့နေရာတွေမှာဖြစ်လာတယ်ဆိုတဲ့အခါကျတော့အမှားပြီးမှာတနက်တန်တိတ်တဲ့နေရာရှိပါဦးမလားလို့ပူစရာတွေရှိလာတာပေါ့နော်ဘာလို့လဲဆိုတော့ဟိုဖြစ်နေတဲ့နေရာအစတွေကရှိနေတာဟုတ်တနေရာမှာငြိမ်ပြီးမဲ့လဲတနေရာမှာဖြစ်ဆိုတဲ့ဟာမျိုးတွေကနောက်တစ်ခါကျွန်တော်တို့အခုကရင်ပြည်ပဲအကြောင်းပဲပြောမယ်ဆိုရင်ဒီကနလိုလာဖားပေါ်ညောင်လေးပင်ကြောက်ကြီးဘက်ကအခြေအနေအပြင်ကိုနောက်အခြေအနေတစ်ခုထပ်ဖြစ်လာတာကကျွန်တော်တို့နယ်ကြောဆောင်တပ်ဖွဲ့နဲ့ပတ်သက်ပြီးတော့ဖြစ်လာတဲ့အခြေအနေပေါ့ဆိုတော့ဒီအခုကျွန်တော်တို့ဆွေးနွေးတဲ့အချိန်နောက်ဆုံးကျွန်တော်တည်ထားတဲ့တည်ရင်အရာဆိုရင်တော့ပြီးခဲ့တဲ့ရက်ပိုင်းကနယ်ကြောဆောင်တပ်ဖွဲ့ကတမူကြီး၃ယောက်ကိုဟလာတာဝန်ရကနေထွက်စီးပွားရေးလုပ်ခြင်းတာဝန်ရကထွက်ပြီးတော့လုပ်ပါဆိုတော့တပ်ဖက်ကဖိအားပေးတယ်အဲ့ဒီဟာကိုအောက်ခြေကနေပြီးတော့သူတို့မကြည်လည်ကြဘူးနေကြောင်တဲ့ဖော်ပေါ်နေရမကြည်လည်တဲ့အခါကျတော့အစုလိုက်ပြုံးလိုက်သူတို့လှုပ်ထွက်မယ်ဆိုပြီးတော့တင်တယ်။တင်အောင်ညှိကြတယ်။ညှိကြရင်လည်းအခုဒီနေ့ကြတဲ့အခါကျတော့အဲ့လိုလှုပ်ထွက်တယ်နှုတ်ထွက်မယ်ဆိုပြီးတော့တင်ထားတဲ့ကိစ္စကိုပြန်ဆိုင်ထားလိုက်ပြီလို့ဥစားနေကြောင်တဲ့ဖော်ပေါ်ကပြောတဲ့တင်ကျွန်တော်ခုနကပဲကျွန်တော်ဖတ်ရပါတယ်။ဒါပေမဲ့ပထမဒီနှုတ်ထွက်ခိုင်းထားတဲ့ဟလာတမှုတော်နှုတ်ထွက်ခိုင်းထားတဲ့ကိစ္စကတော့အခုချိန်ထိပြည်လည်မှုမရသေးဘူး။ဆိုတော့လွန်မီဦးရေအဲ့ဒီအခြေအနေကရောအဓိကအရင်းခံကဘာကြောင့်ဖြစ်တာလို့လွန်မီဦးနားလဲပါ
ကျွန်တော်ဒီနေသားဆောင်တက်တယ်ဆိုတာကတက်မတော်ရဲ့အဖွဲ့စည်းပုံထဲမှာတည်ဝင်ရှိတယ်နော်ဟိုစားဒီနေသားဆောင်တက်ရဲ့ရာသီတက်ကတက်ဖို့ တက်မှုကြီးဘာသာရေးအကုန်လုံးကလည်းတက်မတော်ကနေပြီးတော့ပဲဒီမြန်မာတက်မတော်ကနေပြီးတော့ပဲဟိုခန့်အပ်တဲ့ကိစ္စတွေပဲဖြစ်တယ်ဆိုတော့ကျမတို့ကကြည့်လိုက်လို့ရှိရင်ဒါတက်မတော်ခင်ပြဿနာပေါ့ဒီပြဿနာတက်မတော်ခင်ပြဿနာဖြစ်တယ်တက်မတော်ရဲ့အတွင်းရေးပြဿနာဖြစ်တယ်ကျမမြင်တာကဘယ်အဖွဲ့အစည်းမှမဆိုဘယ်ဟိုအတွင်းပြဿနာကြီးရှိတယ်အနည်းနဲ့အများတော့တင်းတာပေါ့ဟိုရှိရဲ့ဘာပြဿနာကြီးရှိရဲ့အဲ့တော့သူ့ရဲ့အတွင်းရေးပြဿနာကိုကျမမြင်တာကတော့ဟိုစထရက်အကယ်၍ဖွဲ့စည်းပုံအရာလွဲမှားနေတဲ့လွဲမှားလို့ဖြစ်ပေါ်လာတဲ့ပြဿနာအားနည်းချက်တွေရှိလို့ဖြစ်ပေါ်လာတဲ့ပြဿနာဆိုလည်းကျမထင်တယ်တိတိကျကျရှင်းတဲ့နဲ့ဒီပြည်တွင်းဥစ္စာဒေသခံပြည်သူလူထုကိုချိန်ဒေသခံပြည်သူလူထုကိုကြောက်ရွံ့ဆိုးရိမ်မှုတွေဖြစ်စေတဲ့နီးနေတော့ဟိုတစ်ဆက်ခါအဲ့လိုမျိုးစားပြည်ပြည်သူလူထုကိုအဲ့လိုမျိုးစားပဲမလုပ်သင့်ဘူးပေါ့နော်ကျွန်မမြင်တာကဒီအဖွဲ့ကြီးမှာပြဿနာရှိတာကဒါသဘာဝပဲဖြစ်တယ်သို့တော့အဲ့ဒီပြဿနာကိုရှင်းတဲ့အခါမှာပြည်သူလူထုကိုအလဟတ်တအချောက်တိုက်ကြီးချင်းချောက်နေတဲ့အနေအထားမျိုးပြည်သူလူထုရဲ့အသက်အိုးရင်စီးစိမ်ကိုအစိုးရင်ရမယ့်အနေအထားမျိုးကမလုပ်သင့်ဘူးလို့ကျွန်မအနေနဲ့မြင်တယ်ဒုတိယအချက်ကကျွန်မပြောချင်တာကဒီနေသားဆောင်တက်တွေဆိုတာကလည်းတက်မတော်ခုနပြောသလိုပေါ့လေဘလိုပဲဖြစ်အဲ့ဒီဝဲပြန်သွားတာပဲတက်မတော်မွေးထုတ်လိုက်တဲ့အဖွဲ့အစည်းဖြစ်တဲ့အတွက်ကြောင့်သူကထွက်ခိုင်းတာဒါဥစ္စာပေါ့နော်ဟိုဟိုကျမတို့ကဘေးလူအပြင်လူပေါ့ကျမတို့ကကြည့်ပြီးတော့ဘလိုလုပ်မလဲပေါ့ကျမမြင်တာကတကယ်၍ဒီဥစ္စာဒါဆက်လုပ်ကြတဲ့ကောင်ကပြဿနာဖြစ်တယ်controversial ပေါ့နည်းနည်းဟိုမရှင်းဖြစ်တယ်နောက်ပြီးတော့သဘောယိုးနဲ့လုပ်ဒီနေသားတောင်းတက်ကိုဖွဲ့စည်းကြတဲ့ကောင်ကသဘောယိုးနဲ့ဖွဲ့စည်းကြလားအကြံစီနဲ့ဖွဲ့စည်းကြလားဆိုတာလည်းဒါတောက်လျှောက်ပဲပြည်သူလူထုကမေးခွန်းထုတ်တာဖြစ်တယ်နောက်ဆုံးကျတော့ပြည်သူလူထုကဘာမှမတတ်နိုင်တော့ရှိတယ်ဆိုတာကိုအသိမှတ်ပြုရတယ်အစီအပြေအောင်နေရတယ်ပေါ့အဲ့လိုမျိုးဆိုတော့ဒီနေသားဆောင်တက်တည်းရဲ့စီးပွားရေးလုပ်ငန်းတွေပိုင်းညာတွေအကုန်လုံးကလည်းတက်မတော်ကခွင့်မပြုရင်နိုင်ငံတော်ကခွင့်မပြုရင်ဘာမှမဖြစ်ဘူးဒီကိစ္စတွေကနိုင်ငံတော်ကခွင့်ပြုလာလို့ဖြစ်တဲ့ကိစ္စပဲဖြစ်တယ်တရားဝင်တဲ့စီးပွားရေးဖြစ်စေတရားမဝင်တဲ့စီးပွားရေးဖြစ်စေအဲ့တော့ကျမတို့ကဥပဒေနဲ့အညီကန့်တွယ်လို့ရတယ်ဟိုတရားသဖြင့်ကိုဥပဒေနဲ့အညီကန့်တွယ်လို့ရတယ်ဘာလို့ဆိုတော့ဒီအစုအဖွဲ့ဒီလုပ်ငန်းဒီလှုပ်ရှားမှုတွေအကုန်လုံးကနိုင်ငံတော်ကခွင့်ပြုလာလို့ဖြစ်တာပဲဥပဒေအရခွင့်ပြုလာလို့ဖြစ်တာပဲဆိုတော့ဒီကျမမြင်တာကပြဿနာရှိတာအဆန်းပြဿနာဖြစ်တာအဆန်းမဟုတ်ဘူးအချင်းချင်းတင်းမာမှုဖြစ်တာလည်းအဆန်းမဟုတ်ဘူးဒီကိစ္စကိုကျမတို့ကဟိုတရားဥပဒေတို့ရဲ့တရားတို့စီမှာဖွဲ့စည်းပုံရှိတယ်အဲ့ဖွဲ့စည်းပုံနဲ့အညီပြဋ္ဌာန်းထားတဲ့ဥပဒေတွေရှိတယ်ဒီအတိုင်းနဲ့တရားဝင်ဖြည့်ရှင်းသင့်တယ်ပြည်သူလူထုကိုချင်းချောက်မှုဖြစ်စေတယ်ပြည်သူလူထုကိုကြောက်ရွံ့ဆိုးရိမ်မှုဖြစ်ကြောက်လန့်ဆိုးရိမ်မှုဖြစ်စေတဲ့ပုံမျိုးမလုတ်သင့်ဘူးလို့ကျမအမြင်နဲ့မြင်တယ်ဒါကကျမနားလဲတာကနေသားဆောင်တက်ကလည်းသူသိပါတယ်သူပါလဲဆိုတာဆိုတော့တက်မတော်အမြင်နဲ့ကတော့ကျမကမြင်တာတိုင်းပြည်အပေါ်မှာစေနာထားပြီးတော့တိုင်းသူပြည်သားကိုငှဲ့ညာပြီးတော့တို့ရဲ့အတွင်းရေးကိုတိတိကျကျညှိညှိနိုင်နိုင်နဲ့တို့ဟာတို့ဖြည့်ရှင်းတာကပိုသင့်တော်တယ်ပြည်သူလူထုအပေါ်မှာဝန်တုံးမှုပိုမဖြစ်စေချင်ဘူးမဖြစ်သင့်ဘူးပေါ့
ဟုတ်ဟုတ်ကဲ့ဆိုတော့နောက်ဘောကြီးအခုကဘယ်လိုပဲဖြစ်ဖြစ်ဒီနေ့အချိန်ကြီးကတော့လုံးလုံးပြည်လေတဲ့အချိန်တွေမရောက်သေးဘူးပေါ့နော်စိတ်အေးရတဲ့အချိန်တွေမရောက်သေးဘူးပေါ့ဆိုတော့ဟိုလက်နက်ကင်တပ်တွေဖြစ်တဲ့အခါကျတော့တခုခုမပြေမလည်ဖြစ်တယ်ဆိုရင်ဟာလာဒီနေရာမှာလည်းပဲတနက်ပေါက်လာမလားတနက်ဖောက်လာမလားလူတွေကစိုးရိမ်ပါပဲလေခုနတော့မေဦးထောက်ပြသွားသလိုပဲဟိုတခုခုဆိုရင်လူကအရင်ဆုံးစိုးရိမ်ရတာငါတို့သူတို့လည်းပါတာမဟုတ်ခင်တယ်သူတို့သဘောနဲ့ပါတာမဟုတ်ခင်တယ်သူတို့ကလက်ခံထားရတာဒီအရာကြီးလက်ခံထားပြီးတော့ဟာလာဘယ်လိုပဲဖြစ်ဖြစ်မပြေမလည်ဖြစ်လာပြီဆိုရင်တော့ငါတို့ကတော့ဒုက္ခတော့ရောက်ဦးမှာပဲဆိုတော့လူတွေကပူကြမှာပဲလေဆိုတော့နောက်ဘက်ကဒီအချိန်ကြီးကလူတွေစိတ်အေးရလောက်တဲ့အချိန်ကြီးထိပြေလည်နိုင်ကြအလားလာရောရှိနိုင်ပါရဲ့လား
အာအဲ့ဒီအချိန်ကြီးကအချိန်ကြီးဖြစ်ပေါ်လာပုံလေးလေးတော့နည်းနည်းလေးထည့်ပြီးတော့ဟိုအစပြုပြောချင်
ဟုတ်ကဲ့
ဟိုဖြစ်ပေါ်လာပုံလေးဆိုတာကကွာလေဒါသီလို့ဒါကရဏသီလို့ပြောတာမျိုးတော့မဟုတ်ပဲねကျွန်တော်တို့တွေ့ရှိချက်အရဆိုလို့ရှိရင်တော့နေကြားသောက်တက်ဆိုတာလေ2010ခေတ်ကပြီးတော့အတွင်ပြောင်းခွဲစီလာတာပေါ့နော် KKV နဲ့ KPF ကနေကိုတွင်ပြောင်းလာအခုဆိုရင်2020ဆယ်နှစ်တင်မှရောက်လာပြီပေါ့နော်ဒီကြားထဲမှာဒါက2008ဖွဲ့စည်းပုံရဆိုရင်တော့ဒီမှာစစ်တပ်အောက်ကပဲအောက်ကပဲဆိုတဲ့ခါကျတော့တောက်ရှောက်ကဆယ်နှစ်တာတော့တင်မှသူတို့ဟိုတစ်ဖက်ကလည်းဒါကတက်စစ်တီပဲလေစစ်တီဆိုတော့သူတစ်ဖက်ကလည်းသူရဲ့လုပ်ခလာစာရှိမယ်သို့တော်လည်းထူးခြားချက်ကသူကလုပ်ငန်းတွေလုပ်စီးပွားရေးလုပ်ငန်းတွေလုပ်ဆောင်ခွင့်ပေးထားတယ်ရှိတယ်ပေါ့နော်ဆိုတော့အဲ့ရလှုပ်ဆောင်ခွင့်ပေးရင်းနဲ့မှလည်းတိုက်ဆိုင်မှုနဲ့ကဆယ်နှစ်ကလည်းပြည့်သွားတဲ့တပိုင်းရှိရဲ့အောက်တစ်ခုကစစ်တပ်အနေနဲ့သူစောင့်ကြည့်ပါမို့လေသူလည်းအောက်ခံတက်အနေနဲ့ကတော့သူစောင့်ကြည့်လိုက်မယ်တစ်ဖက်ကလည်းဒီ2020ထဲမှာဒီနေစက်မှာရှိတဲ့ဒီစစ်ကုတ်ကိုမြို့သစ်စီမံကိန်းကလည်းဒါအားလုံးကိုပြည်နယ်တစ်ခုလုံးကိုချိန်ဆမှုဖြစ်စေတယ်လို့ဖြစ်သွားတာပေါ့နော်ဆိုတော့အဲ့ဒီလှုပ်ဆောင်ခွင့်ကလည်းသူရဲ့ အနေကြောင့်တည်းရဲ့ဟိုလုပ်နေတဲ့လုပ်ငန်းထဲမှာအကြီးမားဆုံးနဲ့ဟိုအစွေမှုဖြစ်ဆုံးဖြစ်တာပေါ့နော်ဆိုတော့ပြီးနေအစိုးရကိုယ်တိုင်တောင်မှတိတ်တကယ်ဝင်ဝင်ဆက်လို့မရတဲ့အနေအထားမျိုးကျွန်တော်တို့ကျွန်တော်တို့အင်တာဗျူးတော့ကျွန်တော်အဲ့လိုမျိုးကြီးသိလာရတာပေါ့နော်ဆိုတော့ပြောမယ်ဆိုရင်ဒီချင်းနေဒီကပေါ့ဒီပြည်လည်လာဖို့ရေးကတော့နည်းနည်းတော့ခက်ခဲဦးမယ်သို့တော်လည်းဟိုကျွန်မအောက်ခြေပိုင်းသိရှိထားတော့လာရဆိုရှင်လဲပြီးနေကြောင်းတက်နေတဲ့ကလည်းဒီပြည်သူလူထုကိုတော့သူကတော့အသိပေးထားတော့ဗောလေသူအလောက်ထိတော့ပြည်သူလူထုဆိုရင်ပြလည်းမဖြစ်အောင်ပြည်ထက်ဆိုင်မဖြစ်အောင်သူတို့ဟိုပြန်ပြီးလှုပ်တော့ဟုတ်မဆိုရင်မှလည်းတော့ပြောတာဗောလေသို့တော်လဲဒါဘယ်လောက်ရှိအမှတ်ကန်ချက်ရှိနေတော့မပြောတတ်ဘူးနော်ပြည်သူလူထုကတော့နည်းနည်းလေးတင်းမှပြီးဆိုရှင်လမ်းဖြတ်နေတာဒါလူကိုယ်တွေကဒါကြီးလက်စားစားနေရတဲ့ဘဝဆိုတဲ့ဆက်ကျွန်တော်ဒီခုနကအတွင်းကိစ္စတွေဖြစ်ရှင်တဲ့ခါမှာတခါကြောင်ရှင်နေကြောင်းတက်ကတော့ဒါအောက်ကဆိုပေမဲ့လေသူကတစ်ချိန်ကအသင်မပြောင်းခင်ကာလဟိုမခွဲထွက်ခင်ကာလကဒါကအရင်ရှိထားတဲ့ဟို KNU ပြင်ပြီးတော့အစည်းအဝေးကနေခွဲထွက်လာတဲ့အဖွဲ့ပြီးရင်တွေပဲဖြစ်နေတယ်ဆိုတော့သူကိစ္စတွေမှာသူတို့ပြန်ပြီးတော့ဒီကနေဝန်ရည်ညှိနှိုင်းပြီးလို့အဆုံးရအများရနိုင်မလားပေါ့နော်သို့တော်လည်းခုနကအရှိကပြောသွားသလိုမျိုးဒီစစ်တပ်နဲ့ KNU တက်အောက်ခြေပိုင်းတော့မှညှိနှိုင်းလို့မရတဲ့အနေအထားမှာတခါထပ်ပြီးတော့ဒီDGF နဲ့သူရဲ့ဒီကသူရဲ့အဲတပ်ပိုင်းဆိုင်ရာတွေပေါ့နော်အဲ့ရဒီစစ်တပ်ကဆိုလို့ရှိရင်တော့နည်းဖြည့်ရှင်းဖို့ကတော့နည်းလေးဒီမှာနည်းလေဟိုလွယ်ပါမလားဘို့ဆိုရင်ကျတော့ရှိတယ်ဘာလို့လဲဆိုတော့တတင်းထဲမှာလည်းတွေ့ကြပါတယ်ဒီရှီကောဂိုစီမံကိန်းကအလုံးရဲ့ခွင့်ပြုချက်လာလीเนาะဟိုးရောနေပြီးတော့သွားပြီးတော့ခွင့်ပြုချက်ရလာခဲ့တယ်ပြီးရင်ဆိုရခွင့်ပြုချက်မဟုတ်ဘူးဒါပြည်တော်စုဆိုခွင့်ပြုချက်နဲ့လာတဲ့ခါကျတော့အကျိုးစီးပွားတွေကစစ်တပ်ပိုင်းဆိုင်ရာကလည်းပါဝင်နေရဆိုတာမျိုးသတင်းတွေလည်းထွက်ပေါ်နေရပဲရှိတယ်တကယ်သတင်းတွေလည်းတက်နေဆိုတော့အားရတော့ချစ်ဆက်ပြီးတော့ဘယ်လောက်ရှိအောင်ပါဝင်နေတယ်လဲဆိုတာမျိုးတော့မပြောနိုင်ဘူးဆိုတော့အခါကျတော့ဒီပုံမှာပဲဒီရှေ့မတိုးနိုင်အောင်များဒီအဓိကကြတဲ့ခေါင်းဆောင်လက်ဦးသုံးဦးကိုအဲ့လို pressure ပေးတာများပြရပေးတာများလားပေါ့နော်အဲ့လိုမျိုးလေးလည်းဖြစ်နိုင်ချေရှိရလို့တော့သုံးသပ်ပြီးပေါ့နော်ဆိုတော့ခဏကကြီးရဲ့မိကုံးကဘယ်လိုဖြေရှင်းမှုလွယ်ပါမလားဆိုတဲ့ဥစ္စာမျိုးကတော့အာအချိန်တော့ယူရမယ်ဒီမှာထင်တာလွယ်အောင်လုပ်ရင်တော့လွယ်မှာပေါ့နော်မလွယ်အောင်မလွယ်အောင်လုပ်ရင်တော့လည်းတိုင်းဆက်ပြီးတော့ဟိုလက်ထဲကြီးလေးဖြစ်နေပါပေါ့အနောက်ဖက်ဆိုတော့ဟိုကလက်နဲ့ကိုကြည့်ကြတာပေါ့ဒါပေမဲ့ကျွန်တော်ဟောကျဲလက်ကောင်ခိုင်ရင်ရေးစာပင်ခံရတယ်ဆိုလို့ရှိရင်တော့ဖြစ်လာရင်တော့သူတို့ခံရတာတစ်ပိုင်းပေါ့နော်တစ်ပိုင်းမဆိုင်တဲ့ဒီသူကတော့လည်းအယောပြီးခံပါ
ကျွန်တော်ကခံစားမိတာကဘာလဲဆိုတော့ပြရတဲ့အချက်လက်တွေကဘာလဲပေါ့နော်ဒီဥစ္စာကဟလာအတန်မထွက်မချင်းလှုပ်ပေးထားပြီးတော့နောက်ဆုံးနိုင်ငံတကာကပါဒီကိစ္စကိုပြောလာဆိုလာတဲ့အခါကျတော့မှထဟိုကင်တွယ်မှုလှုပ်တယ်ကင်တွယ်တဲ့အခါကျတော့လည်းနီလန်ကမမှန်တဲ့အခါကျတော့စိန်ပေးစရာဖြစ်တယ်လို့ကျွန်တော်တယောက်တည်းနေဆိုတော့ကျွန်တော်အဲ့လိုတွေးမိတာပဲအခုလက်ရှိကျွန်တော်တို့ဆွေးနွေးတဲ့အခြေအနေအရဆိုရင်အရင်ဒီနယ်မှာ hot spot ပေါ့တစ်ခုရှိနေတာပေါ့နော်ခုနပြောတဲ့ကျွန်တော်ညောင်လေးပင်ဖားပွန်ကြောက်ကြီးဘက်မှာက hot spot တစ်ခုဖြစ်နေတယ်အခုတခါ BDS နဲ့တက်နေကြတဲ့မှာ hot spot တစ်ခုဖြစ်နေတယ်တစ်ခုစလုံးကလက်ရှိကျွန်တော်တို့စကားပြောနေတဲ့အချိန်ထိပြည်လည်သွားမဲ့စိတ်အေးရမဲ့အချိန်ဒီမှာမရှိဘူးဆိုတဲ့အခါကျတော့ဒီအချိန်ဒီကိုပြန်ကြည့်မယ်ဆိုရင်တော့မေဘူး KND ငင်းချမ်းကြီးအလောက်များရှင်လေးစရာကောင်းနေပါလေ
။ဟိုငင်းချမ်းကြီးအတွက်ဟိုအကျုံးမှန်တဲ့နဲ့ဒီညီပြန်မှာလုံနေတဲ့လူတွေတော့ကျွန်မအားနာတယ်ဒါပေမဲ့ကျွန်မရဲ့30ချက်အရကပြင်ပြီးပြင်ပြီးမြန်မာတက်နိုင်ငံလုံးမှာအခုလက်ရှိမြေပုံအတိုင်းပေါ့ဒီမြန်မာတက်နိုင်ငံလုံးမှာအချိန်မရွေးပေါက်ကွဲနိုင်တာမငင်းချမ်းဖို့ဟိုဒီတိုင်းကြည်လုံးပေါ်မှာတက်ရောက်မှုရှိနေပေါက်တက်ရောက်မှုရှိနိုင်တဲ့ပေါက်ကွဲမှုမျိုးကမြန်မာပြည်မှာပြည်နယ်ရှိတယ်ပေါ့လေအဲ့လိုနေဟိုပထူကြီးအနေထားရဆိုရင်မြောက်ပိုင်းမှာရှိမယ်အနောက်ပိုင်းမှာရှိမယ်ပြီးလို့ရှိရင်ဒီဘက်အရှိတောင်ပိုင်းမှာဆိုလို့ရှိရင်ကရင်ပြည်ပဲကရင်ပြည်ကဟိုအချိန်ကြိုက်ဘုံလိုမျိုးပဲဖြစ်တယ်ဆိုတော့အဲ့ဒီမှာရှိနေတဲ့အနေထားကိုကြည့်လိုက်လို့ရှိရင်တောက်လျှောက်ကတက်မတော်ကစနစ်တကျနဲ့ဒီဟိုဟိုလုတ်ထားရရှိဒီလမ်းဖောက်တဲ့ကိစ္စလည်းလမ်းမဖောက်ရင်လည်းဘာမှမဖြစ်ဘူးအမှန်ဆိုလို့ရှိရင်ဟိုတောက်လျှောက်ကသူ့တက်တရားအလုံးအင်းနဲ့အဲ့မှာအခိုင်အမာအတက်ဆွဲထားရပဲလမ်းမဖောက်လည်းကိစ္စမဖောက်ရင်လည်းရတယ်မဖောက်လို့တက်မတော်ကြီးပြိုကျအောင်မှလည်းမဟုတ်ဘူးသို့တော်လည်းလမ်းဖောက်မယ်တတိကြီးနဲ့အချိန်မရွေးဖို့အကယ်၍သာ KNU ဘက်ကနေပြီးတော့ကရင်တက်မတော်ကနေကရင်လွတ်မြောက်ရေးတက်မတော်ကနေအမျိုးသားလွတ်မြောက်ရေးတက်မတော်ကနေပြီးတော့မခံနိုင်လို့ထပြီးတော့ဒီလောက်တောင်တီးတီးနဲ့လာလို့နဲ့ထပ်ပြစ်လိုက်လို့ရှိရင် ပေါက်ပွဲသွားရုံပဲရှိတယ်။ဒါပေမဲ့ KNU ရဲ့ဥဆောင်မှုအောက်ကနေဆိုပြီးတော့အဲ့လိုပဲရင်းကုန်နှုတ်ပိတ်နေနေနဲ့ဥပမာကျွန်မပြောခဲ့သလိုမူဒရခရိုင်မှာဖပုံခရိုင်မှာတက်စခန်း90ကျော်ကနေပြီးတော့80မီတာကိုရောက်လာတာဟာဒါဟိုပြင်အမျိုးသားမျိုးနွယ်ရေးတက်မတော်ရဲ့ဟိုတစ်ဖက်ကသူတောင်းဝန်ရှိသလိုသူခံစားနေရတယ်ကျွန်မတော့သဘောပေါက်တယ်ဟိုသဘောပေါက်ခုလေဘာဖြစ်လဲလဲဆိုတော့တောက်လျှောက်ကအဲ့လိုတီးနဲ့ဟိုမြန်မာတက်မတော်ကနေပြီးတော့ဒါမျိုးတွေဟိုအပွက်တွေဟိုဥစားလုံနေတာဟာကျွန်မထင်တယ်တိုင်းပြည်အပေါ်မှာသဘောထားမယုံဘူးလို့ကျွန်မမြင်တယ်နောက်တစ်ခုကကျတော့ဒီ BGF ကိစ္စ BGF ကိစ္စလည်းအတိုင်းပဲဒီစီးပွားရေးလုပ်ငန်းတွေဘာတွေညာတွေဆိုတာဒါခုနကကျွန်မပြောသလိုပဲတက်မတော်ကနေပြီးတော့ခွင့်ပြုချက်နဲ့ဟိုတရားဤမတရားဤစဉ်းစားတာအထက်ဟိုဒီလိုရန်ထောင်ပေးလို့ဖြစ်တယ်လို့ကျွန်မမြင်တယ်ဆိုတော့ဒီကိစ္စတွေကဟိုအချိန်မရွေးပောက်ပွဲအောင်တမင်တကာချိန်ကြိုက်ဘုံဆင်တယ်လို့မျိုးဖြစ်ပြီးတော့အဆင်ပြေ KNU နဲ့အဆင်ပြေရင်ဒါလေးတွေကိုဒီလိုပဲထားထားလိုက်မယ် KNU နဲ့အဆင်မပြေရင်ဒီတစ်ခုခုကိုကျွန်မတို့ကစနစ်တန်ဖြုတ်လိုက်မယ်ဟိုတစ်ခုခုကိုကျိုးဖြုတ်လိုက်မယ်ဆိုလို့ရှိရင်ပောက်ပွဲလာမယ်အဲ့လိုတမင်တကာများလှုပ်ထားတဲ့ပုံကပို့ပြီးပေါ်နေသလားလို့ကျွန်မမြင်တယ်ဆိုတော့ဒါတွေကိုကြည့်ချင်တယ်ဒီပြဿနာတွေအဲ့ဒီတင်းမာမှုကိုဖြစ်ပေါ်စေတဲ့အကြောင်းရင်းတိတိလေးအများကြီးကိုကျွန်မတို့ကမဖြေရှင်းမနဲ့တော့ဒီပြင်ပြင်းငင်းချင်းကြီးကိုကျွန်မတို့ဟိုဟန်ဆောင်ပြီးတော့မျှော်နေကြမှာမလို့အဲ့တော့ပြင်ပြင်းမှာပြန်ပြီးပောက်ကွယ်သွားလို့စစ်မှတ်တွေဟိုအရင်တုန်းကလို60ပတ်ဝန်းကျင်တုန်းကလိုမျိုးဟိုအလုံးအရင်းနဲ့စစ်မှတ်တွေပြန်ဖြစ်အစ်စ်တွေပြန်ဖြစ်ပြီးဆိုလို့ရှိရင်ကျွန်မပြောချင်တာကပြင်ပြင်းကြီးပဲမဟုတ်ဘူးဒီမှာနိုင်ငံငြိမ်းချမ်းမှုပေါ့လေမြန်မာနိုင်ငံမငြိမ်းချမ်းမှုမြန်မာပြည်သားတွေအကောင်းမနေရဘူးပေါ့စာဝတ်နေရေးလုံခြုံရေးဘာညာဘာမှအဆင်မပြေတော့ဘူးပေါ့ဆိုတော့ပြင်ပြည်ရဲ့ကိစ္စကိုကျမကတော့ပြင်တယောက်ရဲ့ပြင်တယောက်ရှိတော့နေကြည့်ရင်လည်းဟိုရင်လေးတယ်ဒါပေမဲ့မြန်မာပြည်အတွက်ကြည့်လည်းရင်လေးတယ်ဘာဖြစ်လို့လဲဆိုတော့အဲ့ဒီမှာချိန်ကြိုက်ပုံကြီးအများကြီးပဲရှိတယ်လို့ကျမတို့မြင်တယ
်ဟုတ်ကဲ့နံဖောကရောနံဖောကရကူးဆိုရင်တကယ်နေရာမှာတော့ရှိနေတယ်လို့ပြောရမှာပေါ့နော်ဖန်ဆိုတဲ့အခါကျတော့နံပေါ်ကြီးဘလောက်များရင်လေးစရာဖြစ်နေပါပြီလေကင်ဂျီနေကြရေ
ရင်လေးစရာကတော့ဖြစ်တယ်ပေါ့နော်ရင်လေးစရာဖြစ်တယ်လို့ပြောလို့ရှိရင်တော့ဒါဟိုကမီဒီယာသမားတွေလည်းရင်လေးစရာဖြစ်တယ်အခု2020ရေကောက်ပွဲပြီးလို့နိုင်ရလာတဲ့ဟိုက NLD NIR ပါတီရေသူအစိုးရဖွဲ့လာတဲ့ခါကျတော့ရှင်လေသူ့အတွက်ရင်လေးစရာပေါ့ဒီဥစ္စာအခုလာပြောတဲ့စနစ်တန်ကသူ့အတွက်မှသူ့အတွက်လည်းသူပြန်စနစ်တန်စိတ်ပူစရာဖြစ်တယ်ပေါ့နော်ဆိုတော့စစ်တပ်ကလည်းဒီအခုလည်းပြစ်ခတ်ရဲ့ဟိုလည်းတစ်ဖက်ကပြစ်ခတ်ရထားတယ်ဆိုပြီးတော့တမတော်သတင်းရတွေကြီးရဲ့တလားပေါ့နော်ဆိုတော့ AA ဘက်ကလည်းနှစ်လားအဲ့လိုမျိုးရှိတယ်တစ်ဖက်ကအခုဘက်ကတော့ပြစ်ရပြီးတော့ဒီဘက်ကတော့လက်ပတ်နေရဆိုတော့တကယ်ရောက်ချင်းဒီစစ်ဒီဟာအကွက်ဖို့လိုမျိုးဖြစ်နေဒီဟာအမြဲတမ်းဟိုရှင်းမီနောက်မီလူကြီးတွေရောပူရောရောမှကျွန်တော်တို့ပူသိမှာပေါ့နော်ဆိုတော့ဒီမြန်မာစစ်တပ်နေနဲ့ဆိုလို့ရှိရင်တကယ်တမ်းဒီမလေးစရာဖြစ်အောင်ပေါ့နော်ဒီနေပဲမဟုတ်ဘဲနဲ့တတိုင်းပြည်လုံးရင်မလေးစရာဖြစ်အောင်လာလို့ရှိရင်တော့ဟိုကျမတူရမြင်လာကတော့ဟိုအပြစ်ခတ်ရဲ့ဆေးကြီးကိုတိုင်းပြည်ပြည်တော်ကိုကြီးညာလိုက်မယ်ဆိုလို့ရှိရင်တော့ရင်လေးစရာတော့တိတ်ဟော်လေးတဖြည်းဖြည်းနဲ့တော့ဟိုဖြည့်ရှင်းသွားလို့လောက်ဆောင်သွားလိုက်တယ်လို့အရေးတစ်ခုကိုတုံးသွားနိုင်လို့ရမယ်လို့ထင်တယ်ပေါ့နော်ဆိုတော့ဘာလို့ဒီဖြစ်ဒီတက်လာမဲ့အစိုးရကလည်းအစိုးရတက်ကြလို့ရှိရင်လည်းဒီငင်းကြင်ကြီးအခုရက်တန့်နေတဲ့တန့်နေသေးဖြစ်နေတဲ့ငင်းကြင်ကြီးလုပ်ငန်းစဉ်ကိုပို့ပြီးတော့မိမလမ်းမှနေပေါ့နော်ပို့ပြီးတော့ဟိုပါပေါ့လမ်းကြောင်းမှန်အောင်တော့ဆက်သွားဖို့လိုတယ်ပြီးတော့ကိုဆွေးနွေးခဲ့တဲ့ဥစ္စာကိုအရာတွေကိုလည်းပြန်ပြီးတော့ reflection ပေါ့လေဘယ်လောက်ထိဟိုတရားမှုရှိနေတယ်လဲပေါ့နော်အောက်ခြေပိုင်းမှာပေါ့နော်ဆိုတော့ပုံမှန်ဆွေးနွေးရဲဆိုတာမျိုးကအောက်ခြေပြည်သူလူထုကလည်းသိရမယ်သူတို့ဘက်ကခံစားချက်ကလည်းဟိုဆွေးနွေးဆိုရဲဆွေးနွေးတဲ့အခန်းထဲမှာလည်းအညီနိုင်တဲ့အခန်းထဲမှာလည်းပါဝင်ရမယ်ဆိုတာအဲ့လိုမျိုးအပြန်အလှန်ရှိမှသာလမ်းကြောင်းတစ်ခုကိုတက်လာမယ်လို့ထင်တယ်အခုချိန်ကြီးကတော့အဲ့ဒီအနေအထားမရှိသေးတဲ့ခါကျတော့ရင်လေးစရာကတော့အခုချိန်ကြီးတော့ရင်လေးနေရစေပေါ့နော်ဆိုတော့အဲ့ဒါရင်လေးမှုကတော့အားလုံးဝိုင်းပြီးတော့ဟိုတွန်းပြီးတော့လုံမယ်လို့ထင်ပါတယ
်ဟုတ်ကဲ့ပါဗျာတိုင်းဒီငင်းချရင်ဆိုတော့အမြဲတမ်းအရေးကြီးတဲ့ကိစ္စပါဒါကိုယ်လည်းလုံနေကြတဲ့လူတွေဆိုတော့ပူတိပါလိမ့်မယ်ဘသူကမှငင်းချရင်ကိုပူလို့လဲဆိုပြီးတော့ငင်းချရင်ပူလူချင်းချောင်းကိုလည်းပဲကြွားဝါပြီးတော့လက်ကမောက်ခတ်ပြောနေကြမလို့လို့ထင်ပါတယ်အားလုံးကတန်းလူငင်းချမ်းရေးလူချင်းကြတာပါငင်းချမ်းအလူချင်းဆုံးကတော့အဲ့ဒီမငင်းချမ်းတဲ့ဒေတာတွေမှာနေရတဲ့ပြည်သူလူထုပဲလို့ကျွန်တော်ကတော့အဲ့လိုပဲယုံကြည်ပါတယ်အချိန်ပေးပြီးတော့ပါဝင်ဆွေးနွေးပေးရဲ့နန်ဖော့ကေမော်မေဦးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးတင်ပါတယ
်ပါပါရှင
် KNU တို့အစီအယော KNU ရဲ့အကြံပေးဖို့ကိုတူဖြစ်သူမော်မေဦးကရင်သတင်းစင် KIC ရဲ့အေဒီတာချုပ်နန်ဖော့ကေတို့ဆွေးနွေးသွားကြတာပါ COVID-19 ရေပေါ်ခြေနေကြောင့် VOA စီစဉ်တွေကိုရာရီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုလိုဆွေးနွေးကြတဲ့ဆက်သွယ်မိများကန်တွေကိုအင်္ဂါညတိုင်းရီလိုင်းစီစဉ်တွေမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ်။ VOA စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်ထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာခါတနင်္ဂနွေပါ။ဒီရီယာဝေးစွာပြီးကျမ်းမာပျော်ရွှင်ကြပါစေ။ကျွန်တော်ကြော်ကြော်သေးပါခင်ဗျ